ထိုင်းမြန်မာနယ်စပ်တပ်ပီနယ်မဲဆောက်မြို့နယ်တဲကအထယ်ကျောက်စစ်ရုံတွေကမြန်မာရှစ်ပြောင်းအလုပ်သမား80ကျော်မှာကိုဗစ်ကပ်ရောဂါပိုးကူးစက်နေတာစစ်ဆေးတွေ့ရှိခဲ့ရပြီးတဲ့နောက်အလုပ်သမားတွေကိုဆက်လက်စစ်ဆေးခဲ့ရမှာတနင်္ဂနွေနေ့အထိကိုဗစ်အတည်ပြုလူနာ400ကျော်သွားပြီဖြစ်ကြောင်းတပ်ပြီနဲ့အာဏာပိုင်တွေကအတည်ပြုထုတ်ပြန်ပါတယ်။မြန်မာအလို့သမားတွေနဲ့အလုပ်လုပ်နေကြတဲ့စစ်ရုံတွေကအခြေအနေကိုရောင်ကြီးဥလို့သမားအဖွဲ့ကဥပဒေရေးတာဝန်ခံမတ်သူစာကျိုင်ကအခုလိုပြောပြပါတယ်။သူကိုယ်တိုင်လည်းမြန်မာအများစုရှိရာစစ်ရုံနားမှာနေထိုင်နေတာမို့ကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးခံထားရပါတယ
်။ခရိုင်ကနေထုတ်ပြန်တာတော့ထွက်လာပြီ453နဲ့တက်ခရိုင်မှာလောလောဆယ်ကတော့ဟိုဟာလေးမနေ့အချီကိုအဲ့ဒီ400ကျော်ပဲဒါပေမဲ့ဒီနေ့မှာတော့ညီမတို့ဒီ GKG ခြေမှာပေါ့နော်အဲ့ဒီမနေ့ဆက်တဲ့အထဲမှာလေအိမ်ယုံနယ်ကနေ6ရောက်တွေ့တယ်တဲ့အခုပဲအဲ့ဒါအမပီပီဦးဆောင်မျိုးသားတွေအခုပဲရောက်လာကုန်ပြီသူတို့ကတို့မှဟိုဟာလည်းခေါ်ဖို့ဆိုပြီးတော့ပြင်ဆင်နေကြတယ်လောလောဆယ်အဲ့6ရောက်ပဲလို့တော့ပြောသေးတယ်ဟုတ်ဒီနေ့6ရောက်ကတော့မပါတော့သေးဘူးစဉ်းနေတော့လို့ဆိုအခုမှတို့ဆေးရုံသွားမှာလေအကောင်လုံးတော့ဖြစ်မပြီးသေးဘူးလို့လည်းထပ်တိုးအောင်မလားပါလဲတော့မသိသေးဘူးမှာဒီ400ကျော်ထဲမှာကတော့အဓိကဟိုဟာဗလဲဒီစစ်နှကောင်စက်ရုံရယ်စစ်နှကောင်စက်ရုံရယ် CCMC ဆိုတဲ့စက်ရုံရယ်နောက်ပြီးတော့အဲ့ဒီစစ်နှကောင်ရုံသားကအိမ်ရုံပဲအဲ့ဒီအိမ်ရုံကတော့နာမည်မရှိဘူးဒါပေမဲ့အဲ့ဒီအိမ်ရုံကလူတွေအနမနေရတော့မဆူတန်ရပေါ့နော်အဲ့လိုမျိုးတော့ခေါ်တယ်မဆူတန်ရလို့တော့ခေါ်တယ်အဲ့ဝင်းချင်းအဲ့ဒါ400ကျော်အခုဒီနေ့မှထပ်ပြီးတော့တက်လာတဲ့လူကတော့ညီမတို့ဟိုတနေ့ကစစ်တယ်ဆိုတဲ့အဖွဲ့ဒီ PKG စက်ရုံချေကအိမ်ရုံတွေကိုစစ်တဲ့နေရာအမှPSA ရုံမှာ PSA ရုံမှာရှိရတွေ့ရ
ကိုဗစ်ရောဂါကူးစက်မှုကြောင့်ဒေတာအာဏာပိုင်တွေကစက်ရုံနှစ်ခုကိုအဝင်အထွက်တားမြစ်လော့ဒေါင်းချထားပါတယ်အဲ့ဒီစက်ရုံနှစ်ခုကတော့ Northern Star Company Limited နဲ့ CCNC Company Limited တို့ဖြစ်ကြပြီးမြန်မာအလို့သမားအများစုကတော့စစ်နှကောင်ရုံနဲ့အမိုက်ပုံရုံတို့ပဲအများစုကခေါ်ကြပါတယ်ကိုဗစ်တတိယလိုင်းဖြစ်နေတဲ့ထိုင်းနိုင်ငံမှာမြန်မာရှစ်ပြောင်းလို့သမားယာနဲ့ချပြီးအများအပြားကူးစက်တာတက်ပီနယ်ထဲမှာဒါဟာပထမဆုံးဖြစ်ပါတယ်။မဲဆောက်မြို့မှာကိုဗစ်ကပ်ရောဂါပိုးတွေ့ရှိမှုတွေနေ့စဉ်တိုးလာနေတဲ့အတွက်ထိုင်းအနာပိုင်များကမဲဆောက်မြို့ထိုင်းအထက်တန်းကျောင်းတွေပါဝင်ကျောင်းတွေကိုပိတ်ခိုင်းထားပါတယ်။ကိုဗစ်ရောဂါပိုးကူးစက်ခံရသူများတဲ့အတွက်ရောဂါပြင်းထန်တဲ့လူနာတွေကိုသာမဲဆောက်ဆေးရုံကြီးကိုပို့ဆောင်ကူတာပေးနေပြီးရောဂါအခြေအနေမဆိုးတဲ့ကိုဗစ်လူနာတွေကိုတော့အဲ့ဒီကူးစက်မှုဖြစ်တဲ့နေရာမှာပဲယာယီဆေးရုံလုပ်ပြီးကူတာမှုတွေပေးသွားမှာဖြစ်တယ်ဆိုပြီးထိုင်းအနာပိုင်တွေကပြောပါတယ်။အခုဆိုရင်ထိုင်းနိုင်ငံမှာတနိုင်ငံလုံးကိုဗစ်အတည်ပြုလူနာ 23,500 နီးပါးထိရှိလာပါတယ်။သေဆုံးသူကတော့ 1,900 ကျော်ပါပြီ။ဒီနေ့ဇွန်လ28ရက်နေ့တနင်္လာနေ့မှာရင်အတည်ပြုလူနာ 9,400 ကျော်ရှိတယ်ဆိုပြီးထိုင်းကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်ရှင်။